မြန်မာနိုင်ငံအကျဉ်းဆောင်တွင်မှထိမ့်သိမ်းခံရဆဲဖြစ်တဲ့ Writers သတင်းတောင်ဦးတွေအားလုံးဝိုင်းဝန်းဆုတောင်းပေးကြဖို့ပြီးခဲ့တဲ့ရက်ပိုင်းကမှမြန်မာအကျဉ်းဆောင်ကနေပြန်လည်လွတ်မြောက်လာတဲ့မလေးရှားနိုင်ငံသူသတင်းတောင် Mook Chui Ling ကတောင်းဆိုလိုက်ပါတယ်။ Writers သတင်းတောင်ဦးဖြစ်ကြတဲ့ကိုတဲ့ဦးမောင်ခေါ်ကိုဝလုံးနဲ့ကိုကျော်စိုးတို့ဟာဒီဇင်ဘာလ12ရက်နေ့ကမြန်မာအာဏာပိုင်တွေရဲ့ဖမ်းဆီးတာကိုခံခဲ့ကြရတာဖြစ်ပါတယ်။သူတို့ကိုအရေးကြီးလုံခြုံရေးစာရွက်စာတမ်းတွေတရားမဝင်တည်ငြိမ်မှုနဲ့မြန်မာနိုင်ငံအစိုးရလူဝက်ချက်များအဥပဒေနဲ့ဖန်စီထိန်းသိမ်းခဲ့တာဖြစ်ကြောင်းမြန်မာအစိုးရကပြောပါတယ်။တူရကီအခြေစိုက်ရေဒီယိုနဲ့ရုပ်မြင်သံကြားဌာန TRT ရဲ့သတင်းနောက်တွေဖြစ်ကြတဲ့မလေးရှားနိုင်ငံသူမှုချွိုင်လင်းနဲ့စင်ကာပူနိုင်ငံသားလောင်ဟွန်မန်တို့ဟာပြီးခဲ့တဲ့တောက်ကြနေရုံကစင်ကာပူနိုင်ငံချန်ကီလီစိတ်ကိုရောက်ရှိလာခဲ့တာပါ။သူတို့နှစ်ဦးဟာမြန်မာနိုင်ငံရဲ့လွှတ်တော်အဆောက်အုံတွေကို drone နဲ့ရိုက်ကူးဖို့စူးစမ်းခဲ့တဲ့အမှုနဲ့2019အောက်တိုဘာလ29ရက်နေ့မှာဖမ်းဆီးထောင်ချခံခဲ့ရတာဖြစ်ပါတယ်။မန္တလေးမြို့အနီးကရမင်းတင်အကျဉ်းထောင်ကနေရန်ကုန်လေစိတ်ကိုမြန်မာလူဝင်မှုကြီးကြပ်ရေးတွေလိုက်ပါပို့ဆောင်ခဲ့ပြီးတဲ့နောက်စင်ကာပူနိုင်ငံကိုမနေ့ညကပြန်လည်ရောက်ရှိလာခဲ့တယ်လို့စနေနေ့တုန်းကပဲ Choi Ling ကသူမရဲ့လူမှုကွန်ရက် Facebook ပေါ်မှာရေးတင်ခဲ့ပါတယ်။မြန်မာနိုင်ငံမှာနလကြထိမ့်သိမ်းခံရစဉ်တွင်လူရင်းကိုတော်တော်နဲ့မရောက်ပဲခွစ်ပတ်သွာလာလှုပ်ဆောင်ခဲ့ရတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်နဲ့ပတ်သက်လို့ရုပ်ရှင်ဇာတ်လမ်းကောင်းတစ်ပုဒ်ဖန်တီးနိုင်မယ်လို့လည်းသူမကရည်သားခဲ့ပါတယ်ရှင်။